အမေရိကန်နဲ့အိန္ဒိယနိုင်ငံတွေအကြားစီးပွားရေးနဲ့မဟာဗျူဟာဆက်ဆံရေးတည်တည်တသာတိုးမြှင့်ဆောင်ရွက်နိုင်ဖို့အတွက်နှစ်နိုင်ငံဆွေးနွေးဝင်ကြီးတွေကြိုးပမ်းနေကြသလိုဒီနှစ်နိုင်ငံဆက်ဆံရေးအတွက်အခုလောက်အရေးကြီးတဲ့အချိန်ကမရှိနိုင်ဘူးလို့အမေရိကန်နိုင်ငံစားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ဒုတိယအကြိမ်မြောက်အမေရိကန်အိန္ဒိယမဟာဗျူဟာနဲ့စီးပွားရေးတွဲဆုံဆွေးနွေးပွဲကိုအိန္ဒိယနိုင်ငံမှာပထမဆုံးကျင်းပတာပါတဟာကိုကိုကိုယုံကြည်မှုပုံမူကြီးမားလာနေတဲ့တရုတ်နိုင်ငံနဲ့ပတ်သက်လို့နှစ်နိုင်ငံစလုံးကစိုးရိမ်မှုတွေတိုးလာနေချိန်မှာအိန္ဒိယအစိုးရအနေနဲ့အစဉ်အဆက်ဗမ်းမလိုက်မူဝါဒချင်းသုံးလာရကနေအမေရိကန်အစိုးရနဲ့ပုံမူနှိကတဲ့ဆက်ဆံရေးထားရှိဖို့ကြိုးစားတဲ့တိတာထင်ရှားတဲ့တွေ့ဆုံဆွေးနွေးမှုတွေဆက်တိုက်လှုပ်ဆောင်လာခဲ့တဲ့အထက်မှာတော့နောက်ဆုံးဆွေးနွေးမှုဖြစ်ပါတယ်နိုင်ငံဆက်ဆံရေးအားကောင်းမှုဟာဘယ်တော့မှမနေမတူတဲ့အားကောင်းမှုမျိုးဖြစ်တယ်လို့ဒီတွေ့ဆုံမှုဖြစ်ရေးဥဆောင်ကြိုးပမ်းခဲ့တဲ့အိန္ဒိယပြည်ပရေးရာဝန်ကြီးရှူရှမာဆွာရက်ကပြောပါတယ်ပြည်ကနေတွေအတွင်းကုန်သွယ်ရေးဆိုင်ရာအဟန့်တာအတော်များများကိုအိန္ဒိယနိုင်ငံကဖယ်ရှားပေးခဲ့ပြီးအမေရိကန်အစိုးရနဲ့ဒီနှစ်စဉ်နှစ်နိုင်ငံကုန်သွယ်ရေးပမာဏကို9ဆတိုးပြီးဒေါ်လာ900ဘီလီယံအထိတိုးမြှင့်သွားဖို့ရည်ရွယ်လှုပ်ဆောင်နေတာပါဒီရည်ရွယ်ချက်အောင်မြင်ဖို့အတွက်အခုတွေ့ဆုံပွဲကိုတက်ရောက်သူတွေအနေနဲ့ရဲရဲချင်းမြင့်မြင့်ကြံရလိမ့်မယ်လို့အမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးဖန်နီ ဖရစ်စကာကလည်းပြောပါရရှင်